ရန်ကုန်မြို့မှာရှိတဲ့မက်ခင်ကျောင်းတက်ကိုကြာသာပြီးနေ့ကအာနာပါနီကနေပြီးတော့အဲ့ဒီမှာသတင်းသုံးနေတဲ့အသက်80ကျော်ဆရာတော်ကြီးနဲ့ခြားကိုရင်တွေကိုကျောင်းတက်ကနေဆင်းခိုင်းပြီးတော့ကျောင်းကိုချိတ်ပိတ်လိုက်ပါတယ်ဗုဒ္ဓဘာသာဝင်80ရာခိုင်နှုန်းနေထိုင်တဲ့အခုလိုဒီမြန်မာနိုင်ငံမှာဒီစိတ်မချမ်းမြေ့ပွဲရာဖြစ်ရတဲ့အတွက်ကြောင့်မလို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပါဒီဖြစ်ရပ်ကိုပြစ်တင်ရှုံချခဲ့ပါတယ်အပြည့်စုံကိုဒေါ်လှအတန်းကတင်ပြပေးပါမယ
်ဟုတ်ကဲ့ဦးသားညူကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် Mr. Abraham Gambari ဟာမြန်မာနိုင်ငံမျိုးသားပြန်လည်ရင်ကြားစီဖော်ဆောင်ရမှာဒီသင်္ဒရာနိုင်ငံတွေရဲ့အကူအညီကိုရရှိဖို့လက်ရှိရှေ့တောင်အာရှသုံးနိုင်ငံတို့ဖြစ်တဲ့ဗီယက်နမ်ကမ်ဘောဒီးယားနဲ့လောနိုင်ငံတို့ကိုခီးထွက်ခဲ့ရမှာဒုတိယ1900ဖြစ်တဲ့ကမ်ဘောဒီးယားနိုင်ငံဖနောင်းပင်မြို့တော်မှာမနေ့ကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မြန်မာနိုင်ငံမှာမက်ကင်ကျောင်းတိုက်ကိုအာဏာပိုင်တွေကချိတ်ပိတဲ့ကိစ္စကိုမစ္စတာဂမ်ဘာရီကအဲ့ဒီမှာပြစ်တင်ရှုတ်ချသွားတာတွေ့ရပါတယ်။ကုလသမဂ္ဂဌာနချုပ်တောက်ချန်နေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီးမီရှယ်မွန်တက်စ်ကအခုလိုပြောသွားပါတယ်
။ The Secretary General's Special Advisor Ibrahim Gambari today in Phnom Penh, Cambodia.gave a press conference where he denounced the latest closure in Myanmar.
တွင်မှုချုပ်ရဲ့ထူးခြားပေးပုဂ္ဂိုလ် Mr. Ibrahim Gambari ဟာကမ်ဘောဒီးယားနိုင်ငံဖနောင်းပင်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာ HIV AIDS လူနာတွေကုသပေးနေတဲ့ဖုံးတော်ကြီးအကြောင်းတစ်ကြောင်းကိုမြန်မာစစ်ဆေးရကခုလိုလက်လော့ကြဆုံးပိတ်လိုက်တဲ့အတွက် Mr. Gambari အနေနဲ့ပြစ်တင်ရှုံချတဲ့အကြောင်း Ms. Montes ကပြောသွားတာဖြစ်ပါတယ်မြန်မာစစ်ဆေးရအနေနဲ့မြန်မာနိုင်ငံမှာအမျိုးသားပြန်လည်ရင်ကြားစီရေးတွေနေရင်ကျေကျုပ်ကြခန်းနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ဆွေးနွေးနိုင်ဖို့ဆက်ဆံရေးဝန်ကြီးအဖြစ်အလို့သမားဝန်ကြီးဦးအောင်ကြည်ကိုခန့်အပ်ခဲ့ပြီးစုထာကြီးမြောက်တွေ့ဆုံခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့တယ်လို့မစ္စတာဂမ်ဘာရီနိုဗင်ဘာလဇန်ကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးကုလသမဂ္ဂဌာနချုပ်ရဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုသူရဲ့ခီးစဉ်နဲ့ပတ်သက်လို့ဖြစ်ထွန်းတိုးတက်မှုတွေကိုအစီရင်ခံခဲ့ရမှာလေမြန်မာနိုင်ငံမှာဒီမိုကရေစီလှုပ်ရှားသူတွေပေါ့ဖမ်းဆီးတွေမပြုတ်လို့တော့ပါဘူးလို့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစင်ကသူ့ကိုပြောခဲ့တဲ့အကြောင်းအစီရင်ခံသွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဖမ်းဆီးမှုတွေဆက်ရှိနေတယ်လို့ခုနောက်ဆုံးမေကင်ဖုံးတော်ကြီးအကြောင်းကိုချိတ်ပိတ်လိုက်တဲ့ဖိနှိပ်မှုလုပ်ရတွေလုပ်နေတာတွေ့ရတဲ့အတွက်လေမစ္စတာဂမ်ဘာရီကသတင်းစာရှင်းလင်းပွဲမှာအခုလိုမြန်မာစစ်ဆေးရကိုတတိပေးသွားတယ်လို့မစ္စမွန်တက်စ်ကပြောပါတယ်။
Gambari said that any action that runs counter to the spirit of national reconciliation in an all-inclusive manner, any action
that... Also, along with Babi, the Mutabian Leying Jassi, Sita Gu, Sanjiya, Yaudet, Luya, Mandamiya, Lurigo, Dota, Tresidet, Luya, Mandamiya, Suya, Ne, Suya, Policy, Dwi, Ne, The Bomb, Du, Du, Dwi, Ja, Dwi, Sun, Suni, Yegu, Tiga, Sibet, Luya, Dwi, Mandamiya, Gu, Nyama, Si, Suya, Ne, Shang, Jin, Tima, De, Lu, Mr. Gambari, Ga, Pyo, Dwa, De, Jang, Miss Montes, Ga, Pyo, Dwa, Da, Ba.ဒါအပြင်နေအင်ကျေကျုပ်ကြခန်းနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးဖို့လည်းမစ္စတာဂမ်ဘာရီကထပ်ခါတည်းတည်းပြောခဲ့ပြီးဖြစ်တဲ့အကြောင်းအလေးနဲ့ပြောကြားသွားတယ်လို့မစ္စမွန်တက်စ်ကပြောပါတယ်။မြန်မာရေးကိုမစ္စတာဂမ်ဘာရီသာမကကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်အနေနဲ့လည်းအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာရာသီဥတုအပြောင်းအလဲကိုနောက်လာတက်ရောက်ဖို့ရှိရမှာလေမြန်မာနိုင်ငံရေးတည်ကြားဆွေးနွေးမှုတွေပြုလုပ်သွားမှာဖြစ်တယ်လို့လည်းမစ္စမွန်တက်စ်ကပြောသွားပါတယ်။
On Burma, of course, Myanmar will be on the agenda. You know, throughout the region, I'm sure.
မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့အတွေ့အကြုံရဲ့အစီအစဉ်ထဲမှာဆွေးနွေးဖို့ရှိပါတယ်။နိုင်ငံခေါင်းဆောင်တွေအစိုးရအကြီးအကဲတွေနဲ့တွေ့ဆုံရမှာအတွေ့အကြုံကရာသီဥတုအပြောင်းလဲအကြောင်းပြင်မြန်မာနိုင်ငံကိစ္စကိုလည်းဆွေးနွေးမှာဖြစ်တယ်လို့ Miss Montes ကပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာခုလိုဖမ်းဆီးမှုတွေဆက်လက်ရှိနေတာနှိပ်စက်မှုတွေဆက်လက်ဖြစ်နေတာနဲ့ပတ်သက်လို့ကုလသမဂ္ဂတမကပါဘူး။မေဂင်ဖုံးတော်ကြီးအကြောင်းကိုကြားသာပရိနေကမြန်မာစစ်ဆေးရကချိတ်ပိလိုက်တဲ့အပေါ်အမေရိကန်နိုင်ငံကြေးဌာနကလည်းပြစ်တင်ဝေဖန်တဲ့ကြေညာချက်ကိုကြားသာပရိနေကထုတ်ပြန်ခဲ့ပါတယ်
။ The United States condemns the Burmese regime's continued arrest of democracy activists and harassment of Buddhist monks. Recent reports
မြန်မာစစ်ဆေးရအနေနဲ့ဒီမိုကရေစီလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးနေပြီးယဟန်တန်ကားတော်တွေကိုလည်းဆက်လက်နှောက်ယှက်ဟန်တားနေတာတွေကိုတွေ့ရတဲ့အတွက်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချပါတယ်။ဒါအပြင်မကြတိမီကမြန်မာစိုးရစစ်ဘုတ်ချုပ်တွေကဖုံးတော်ကြီးအကြောင်းကိုပိတ်လိုက်တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့လေအမေရိကန်ပြည်ထောင်စုကတိတ်ကိုစိုးရိမ်မကင်းဖြစ်မိပါတယ်လို့အမေရိကန်နိုင်ငံကြ ాయి ဌာနအရာရှိတူကကြီးညာချက်ကိုကိုကဖတ်ပြသွားတာပါ။ဒါအပြင
် This repression belies the regime's claims to cooperate fully with the United Nations which has repeatedly sought an end
ကုလနှိပ်စက်မှုတွေကိုကြည်ကျင်းအဖြစ်နိုင်ငံရေးအကျဉ်းသားတွေဆက်ဖမ်းဆီးထိန်းသိမ်းထားတာတွေအဆုံးသတ်စီရေးတွေထားခတ်လေလေကြိုးပမ်းနေတဲ့ကုလသမဂ္ဂနဲ့အဖြစ်အဝပူးပေါင်းဆောင်ရွက်ပါမယ်လို့မြန်မာစစ်ဆေးရကပြီးခဲ့တဲ့ကြေညာတွေကိုလည်းဖောက်ပြရရောက်ပါတယ်ကုလဖမ်းဆီးမှုတွေဆက်ရှိနေတာကို မြန်မာနိုင်ငံမှာဒီမိုကရေစီရေးကိုဥတည်တဲ့ခြားဖြတ်ကာလဖော်ဆောင်ရေးတွေစစ်မှန်တဲ့အခြေတင်ဆွေးနွေးမှုမျိုးပြုလုပ်ဖို့ဗိုလ်ချုပ်မူကြီးတန်းရွှေအနေနဲ့တန်တိတ်ထန်ခိုင်မာမှုအပေါ်လဲလေးလေးနက်နက်မေးခွန်းထုတ်စရာရောက်နေပါတယ်လို့နိုင်ငံကြေးဌာနအရာရှိကပြောသွားတာဖြစ်ပါတယ်ဒါပြင်နေအင်ကျဲကျုပ်ကြခန့်နေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့တခြားနိုင်ငံကြီးအကျဉ်းသားအလုံးပြိုင်လွှတ်ပြီးဟာမြန်မာနိုင်ငံမှာအရက်ဖက်ဒီမိုကရေစီနီးချအစိုးရဖြစ်ထွန်းရေးအတွက်ကုပြောင်းရေးကာလဖော်ဆောင်မှုဒီမိုကရေစီအင်အားစုနဲ့တိုင်းရင်းသားအုပ်စုတွေနဲ့စစ်မှန်တဲ့အခြေတင်ဆွေးနွေးမှုမျိုးပြုလုပ်နိုင်ဖို့မလုပ်ရင်မဖြစ်တဲ့အခြေအနေပါလို့လည်းနိုင်ငံကြေးဌာနအရာရှိကကြေညာချက်ကိုကိုးကားပြီးပြောသွားပါသေးတယ်ခုလိုမြန်မာနိုင်ငံမှာမကင်ကျောင်းပါဝင်ဖုန်တော်ကြီးចောင်းတွေကိုပိတ်တာဝင်ရောက်စီးနှင်တာတွေအပြင်တန်ကားတော်တွေကိုဆက်လက်ဖမ်းဆီးထောင်ချနေမှုတွေကြောင့်အမေရိကန်ထက်လွတ်တော်မှတင်းလာနေကြရင်ကျန်းမာစစ်ဆေးပွဲတရက်ကိုအမေရိကန်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကကျင်းပဖို့ရှိပြီးမြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲဖော်ဆောင်မှုအမေရိကန်ရဲ့တန်တမာရေးကြိုးပမ်းမှုတွေအပြင်အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့ policy တွေကိုလည်းပြန်လည်တုံ့တက်ဆွေးနွေးဖို့ရှိပါတယ်ရှင်